Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်ကြာတာပြင်းနေညပိုင်းည9နာရီကနေ10နာရီအထိအစီအစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေတရားထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Venezuela သမ္မတကိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာအသံဝင်ကဝန်ဝဲကူညီကြဖို့အတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။တရုတ်ကုန်သွယ်ရေးကိုယ်စားလှယ်ဖွဲ့ရဲ့ခေါင်းဆောင်ဒူဝင်ကြီးချုပ်လျူဟေးနဲ့သမ္မတဒေါ်နယ်ထရန့်တို့အင်ဂျီရောမှာဒီနေ့တွေ့ဆုံမှုဆီစဉ်ထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာတွေမှာတော့တက်မရော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ EA အကြားချင်းပြည်နယ်ပလဲဝါမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်
။မနေ့ကညနေ9:00ကစပြီးတော့မွန်လေးပိုင်းညနေ9:00ရောက်ပြီလေ။တောက်ချောက်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တယ်ဗျ။ရန်သူဘက်ကတော့9ရောက်ခဲ့မနေ
့ EA ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူရှမ်းပြည်နယ်ကအထက်ရဲရွာရေအားလျှပ်စစ်စီမံကိန်းမှာပါဝင်လှုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကပြင်သစ်အခြေစိုက် NG စွမ်းအင်ကုမ္ပဏီနှုတ်ထွက်တော်မယ်ဆိုတဲ့အကြောင်း Writer သတင်းနောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနယ်ဆက်ဆက်ပြီးထောင်ဒဏ်တစ်နှစ်ကျနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာ February 1ရက်နေ့မှာပြန်လည်လွတ်မြောက်တော်မယ်အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါ။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှာစင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ဗနီဇွဲလာသမ္မတနီကိုလတ်မာဒူရိုကိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာအသံဝင်ကဝန်ဝင်ကူညီချဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပတဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားလှယ်အများစုဝင်ဝင်မရတာဒါမှမဟုတ်ရင်လည်းသပိတ်မောက်ခဲ့ကြတာကြောင့်မာဒူရိုတချို့ပြန်ရွေးကောက်ခံခဲ့ရတာဥပဒေနဲ့မညီကြောင်းလွှတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွှတ်တော်ဥက္ကဋ္ဌကွာရီတို့ကယာယီသမရဖြစ်နေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားတာပါ။တိုက်ခံခေါင်းဆောင်ရဲ့ New York Times စာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးထဲမှာတော့ကမ္ဘာတဝန်းကနိုင်ငံပေါင်း50ကျော်ကသူ့ကိုယာယီသမရဖြစ်ဒါမှမဟုတ်ရင်လည်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့အညီတာဝန်ရှိတဲ့သူဖြစ်အသိမှတ်ပြုလက်ခံထားတဲ့အကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုပန်ချထားတာပါ။နိုင်ငံကတန်တမန်တွေခန့်အပ်ပြီးပြည်ပကတိုင်းပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေတဲ့အကြောင်းလဲပြောဆိုထားပါတယ်။လက်ရှိသမ္မတမာဒူရိုကိုစစ်တပ်ကထောက်ခံမှုမပေးဖို့စီရင်မှုအတွက်စစ်ပဆိုင်အတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆွေးနွေးမှုတွေရှိတဲ့အကြောင်းလဲပြောဆိုခဲ့တာဖြစ်ပါတယ်။
American ဆိုရလုပ်ငန်းတွေ February လလယ်မှာနောက်တစ်ချိန်ထပ်ရပ်ဆန့်ရမယ့်အခြေအနေကနေရှောင်လွှဲနိုင်အောင်လို့အရေးကြီးတဲ့နိုင်ငံရေးစိစက်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေပုဒ်ထူးနေကစတင်ခဲ့ကြပါတယ်။ February လ15ရက်နေ့မတိုင်ခင်အဆိုရအသုံးစိတ်ကိစ္စရေးရှည်သဘောတူညီချက်ရနိုင်ဖို့ညှိနှိုင်းမဲ့လွှတ်တော်အထူးကော်မတီဝင်တွေပုဒ်ထူးနေမှာစတင်တွေ့ဆုံညှိနှိုင်းခဲ့ကြတာပါ။အထူးကော်မတီမှာ Republican လွှတ်တော်အမတ်6ယောက် Democrat အမတ်8ယောက်စုစုပေါင်း18ယောက်ပါဝင်ပါတယ်။သမ္မတထရမ့်ကတော့ဒီကော်မတီအနေနဲ့နေဆက်တတိုင်းကိစ္စကိုမဆွေးနွေးဘူးဆိုရင်အချိန်ဖြုံးတာတသက်ပဲဖြစ်လိမ့်မယ်လို့ဆိုပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။မက္ဆီကိုနေဆက်မှာနေဆက်တတိုင်းကာဖို့သမ္မတထရမ့်ကဒေါ်လာ 5.8 ဘီလီယံတောင်းဆိုနေတာဖြစ်ပါတယ်။တတိုင်းကာဈေးကိစ္စညှိနှိုင်းမရခဲ့လို့အစိုးရလုပ်ငန်းတချို့သမိုင်းမှာအကြာရှည်ဆုံးအဖြစ်နဲ့ရက်ပေါင်း35ရက်ကြာတစိမ့်တစ်ပိုင်းရပ်ဆိုင်းခဲ့ရတာပါ။နေဆက်လွန်ကြော်ရေးကိစ္စအဓိကထားအပေးအယူလုံးညှိနှိုင်းသွားကြဖို့သမ္မတထရမ့်နဲ့အတိုက်ခံဒီမိုကရက်တွေကြားပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့ပြီးတဲ့နောက်မှာရပ်ဆိုင်းထားတဲ့အစိုးရလုပ်ငန်းတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေတာကိုဖြေရှင်းမှုရည်ရွယ်ပြီးဒုတိယကြိမ်ဆွေးနွေးမှုတွေအဆုံးသတ်မဲ့ဒီနေ့မှာပဲတရုတ်ကိုယ်စားလှယ်ဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာညီချုပ်လျူဟေးနဲ့သမ္မတဒေါ်နယ်ထရမ့်အင်ဂျီရောမှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်ဖက်တွေ့ဆုံမှုတွေမှာရည်ရွယ်ချက်တွေကောင်းပြီးချေချောမောရှိတဲ့အကြောင်းလဲသမ္မတထရမ့်ကဒီနေ့စောပိုင်း Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့တာပါ။မကြခင်မိတ်ဆွေတရုတ်သမ္မတနဲ့နောက်တစ်ချိန်တွေ့ဆုံပြီးကာလကြာရှည်ရှိခဲ့တဲ့ပုံမှန်ခက်ခဲတဲ့ကိစ္စတွေကိုမဆွေးနွေးရသေးခင်နောက်ဆုံးသဘောတူညီချက်တော့ရနိုင်အောင်မှာမဟုတ်သေးတဲ့အကြောင်းလဲသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ထွက်ဝင်ဝင်ရရေးအကန့်အသတ်တွေနဲ့ American ကုမ္ပဏီကအစိမ့်မြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေထံဖိအားပေးလွှဲပြောင်းခိုင်းတာတွေရှိနေတယ်ဆိုပြီး American ကအချိန်တော်ကြာလဲက က်ွက်ထားတဲ့ကိစ္စတွေကိုဆက်လက်ဆွေးနွေးနိုင်မှုတရုတ်ကုန်သွယ်ရေးစီစဉ်ညီနမ်းသူလူဟင်းနဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စားတို့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တွေအင်ဖြူရောနဲ့ကဲ့ရဲ့အမှုဆောင်ရရှိရုံးမှာမနေ့ကတွေ့ဆုံခဲ့ကြတာပါဒါပေမဲ့လည်းဆွေးနွေးမှုတွေမှာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီရဲ့ဗန်နိုင်းဆိုင်ရာရရှိချုပ်မန်ဝမ်ဂျိုးကိုအမေရိကန်ဆိုရရှိနေတယ်တင်းလာနေတုန်းကဆွဲချက်တင်လိုက်တဲ့ကိစ္စကချင်းချောက်မှုတစ်ခုဖြစ်နေလွှမ်းမိုးနေတယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်
American ပြည်တော်စုမှာစံချိန်တင်အောင်အေးတဲ့အေးအတံကို American တန်းနဲ့ချီဘုတ်ထူးလေးညားကခန်းစားခဲ့ကြရပါတယ်။ Alaska နဲ့ Hawaii ပြည်နယ်တွေကလွဲလို့နိုင်ငံ85ရာခိုင်နှုန်းရဲ့အပူချိန်ကရေခဲအမှတ်အောက်ကိုရောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အေးခဲ့တဲ့ရာသီဥတုကြောင့်လောလောဆယ်အထိသေဆုံးသူ12ယောက်ထက်မနည်းရှိနေပါပြီ။ Minnesota ပြည်နယ် Minneapolis မြို့မှာဆိုရင်အနှုတ်အောက် 32 degree Celsius တောင်ဒကိုတာပြည်နယ်ကSioux Falls မြို့မှာအနှုတ်အောက် 38 degree Celsius အထိသည်အပူချိန်ရှိခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းအနှုတ်အောက် 45 degree Celsius လောက်အေးတယ်လို့ခန့်စားကြရတာပါ။အနောက်လယ်ပိုင်းဒေသတွေကနေရာတော်တော်များများမှဆိုရင်ဒီတဲ့တောင်မှပိုအေးတဲ့အေးတံကိုခံနေကြရပါတယ်။ Chicago မြို့မှာအနှုတ် 30 degree Celsius အထိအေးခဲ့ပေမဲ့အရင်အေးဆန်ချိန်ကိုတော့မမှီခဲ့ပါဘူး။ဒါပေမဲ့ Chicago မြို့လယ်လမ်းတွေမှာဘယ်သူမှမရှိအောင်ခြောက်ကန့်နေပါတယ်။အလုပ်တော်တော်များများကလည်းဝန်ထမ်းတွေကိုအိမ်ထဲမှာပဲနေဖို့တိုက်တွန်းထားပါတယ်။ရထားတွေဘတ်ကားတွေပေါ်မှာခီးတယ်လဲအနည်းငယ်သာရှိပါတယ်။ရထားလမ်းအေးခဲလမ်းချော်မသွားအောင်လို့ engineer တွေကရထားလမ်းတွေကိုမီးရှို့အပူပေးခဲ့ကြပါတယ်။အပြင်ထွက်ဖို့လိုတဲ့သူတွေအနေနဲ့ဒဂိုလုံးကိုနှွေးထွေးအောင်ဝတ်ဆင်ပြီးထွက်ကြတာတော့မှမြက်တောင်မွေးမြက်ခုံးဖွေးတွေမှာကပ်နေတဲ့ရေခဲမှုန်လေးတွေကအေးခဲကုန်ကြပါတယ်။ဘတ်ကားရီပေါ်မှာသူနာပြူတွေကိုတင်ပြီးတော့မြို့ရဲကအင်ဂျီယာမဲတွေအေးဒန်ရှောင်းခိုးလုံနိုင်စရာနေရာတွေအဖြစ်မြို့တောင်ဝင်ရှိသူတွေကစီစဉ်ပေးထားပါတယ်။အရေပြားကနေပြီးတော့အယိုအထိ Frostbite နှင်းကိုက်နာဖြစ်သူတွေကိုကုသပေးနေရတယ်လို့ Minneapolis မြို့ကဆရာဝန်တွေကပြောပါတယ်။ဗုဒ္ဓဦးနေတော့ကပြည်နယ်၁၁ခုမှာ American Support လုပ်ငန်းရဲ့စာပေးဝေမှုတွေကိုရပ်ဆိုင်းခဲ့ရပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာနိုင်ငံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယမန်နိုင်ငံစစ်ကဲမျိုးဖြစ်တဲ့ဟူဒီတာမှာပြစ်ခတ်ရဆက်ထားတာကိုဟူဒီတပုံတွေလိုက်နာအောင် PRP ကြိုးပမ်းသွားဖို့အသင့်ရှိတဲ့အကြောင်းဆော်ရီဦးဆောင်နဲ့ညမောဖွဲ့ကပြောလိုက်ပါတယ်။ပြစ်ခတ်ရဆက်ရေးကိုထိန်းသိမ်းမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဟူဒီတပုံတွေရဲ့ချမ်းပတ်လွှတ်ရတွေကိုရပ်တန့်အောင်နိုင်ငံတကာတာဝန်က PRP ကိုလိုအပ်တယ်လို့သဘောတူညီချက်အတိုင်းဟူဒီတာမျိုးကနေဆုတ်ခွာပေးဖို့ RS ဆော်ဝါမြပြည်တော်စု UAE နိုင်ငံခြားရေးဝန်ကြီးအန်နွာကာကက်ရှာမနေ့ကလည်းပြောဆိုလိုက်ပါတယ်။ UAE နိုင်ငံကထောက်ခံမှုပေးထားတဲ့ဟူဒီတပုံတွေထိန်းချုပ်ထားရာစစ်ကမ်းမျိုးကိုပြန်လည်သိမ်းပတ်ဖို့ကြိုးပမ်းနေတဲ့ယမန်အစိုးရကိုအားပေးကူညီနေတဲ့မာမေအင်အားစုမှ UAE ကအဓိကဖော်ဝင်လည်းဖြစ်ပါတယ်။ဟူဒီတာမျိုးမှာအပြစ်ခတ်ရဆဲဖို့တပုံတွေနဲ့ယမန်အစိုးရတို့ကြားပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲသဘောတူခဲ့တာပါ။တပုံတွေထိန်းချုပ်ထားတဲ့စစ်ကမ်းမျိုးဟာယမန်ရဲသားလူထုအတွက်စစ်နယ်ခံတဲ့လူသားချင်းစာနာမှုအကူအညီတွေတင်ပို့နေတဲ့အဓိကစစ်ကမ်းတစ်ခုလည်းဖြစ်ပါတယ်
။မလေးရှားနိုင်ငံမှာဘရင်သစ်နန်းတပ်ပွဲအခမ်းအနားကိုဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံရဲ့16ရောက်မြောက်ဖြစ်တဲ့ဘရင်ဆူလ်တန်အဗ်ဒူလာဆူလ်တန်အာမက်ရှားနန်းတပ်ပွဲကိုတနိုင်ငံလုံးရုပ်မြင်သံကြားကနေပြသခဲ့ပါတယ်။အထူးအဲ့ဒေတော်တွေထဲမှာဝန်ကြီးချုပ်မဟာတီးယားမိုဟာမက်လည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအလယ်ပိုင်းပဟန်ပြည်နယ်ရဲ့ရုပ်ပြတော်ဝင်ခေါင်းဆောင်အသက်59နှစ်အရွယ်ဆူလ်တန်အဗ်ဒူလာကအရှေ့မြောက်ပိုင်းကလန်တန်ပြည်နယ်ကပြစ်စမမြောက်ဆူလ်တန်မိုဟာမက်စီကနေပြီးတော့ထီးနန်းဆက်ခံခဲ့တာပါ။ဗြိတိန်မှာပညာသင်ယူခဲ့တဲ့ဘရင်သစ်ဆူလ်တန်အဗ်ဒူလာဟာအားကစားကိုအင်မတန်ဝါဒနာပါသူဖြစ်ပြီးတော့ FIFA ဘောလုံးအဖွဲ့ချုပ်အဖွဲ့ဝင်တယောက်ဖြစ်တယ်လို့အာရှဟော်ကီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။ဆူလ်တန်မိုဟာမက်ကတော့ဘရင်အဖြစ်အုပ်ချုပ်ခဲ့တာနှစ်နှစ်တောင်မပြည့်ခင်ဇန်နဝါရီလ6ရက်တုန်းကရုတ်တရက်နန်းစွန့်သွားခဲ့တာပါ။ British လက်အောက်ကနေ1958ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းကလေးကဆိုရင်ပထမဆုံးမလေးရှားဘရင်နန်းစွန်းတာဖြစ်ပါတယ်စီမင်းခံဘရင်စနစ်ကျင့်သုံးတဲ့မလေးရှားနိုင်ငံမှာပြည်နယ်၉ခုရဲ့တော်ဝင်ခေါင်းဆောင်တွေက၅နှစ်တခါဘရင်တာဝန်ကိုအလှည့်ကျထမ်းဆောင်ကြရတာဖြစ်ပါတယ်ရှင်
တဲ့နိုင်ငံဘန်ကောက်မြို့တော်မှာလေရင်ညဉ့်ညံ့မှုတွေကြုံနေရတာတွေကိုဖြေရှင်းဖို့ drone ရင်တွေ trucker တွေလေရင်ငယ်စားရင်တွေဒီကနေ့ရေးဖြန့်ပြီးကြိုးစားကြကြသလိုလေရုရေသွေးတိုးတက်ကောင်းမွန်လာအောင်အကျဉ်းချုပ်တွေပြေးကြဖို့လည်းမြို့အချုပ်ရေးမှုကအကူအညီတောင်းခံခဲ့ပါတယ်။လေရင်ညဉ့်ညံ့မှုတွေ NL ရှိရဲ့အဆင့်တွေရောက်လာတဲ့အတွက်ဘန်ကောက်မြို့ကကြောင်းပေါင်း400ရောက်ကိုလည်းမနေ့ကစလို့ပိတ်ထားရပါတယ်။လူလူရမ်းမှမချေနှံ့မှုတွေနဲ့ကျန်းမာရေး NL ကြုံရမယ့်အခြေအနေတွေကြောင့်ဘန်ကောက်အချုပ်ရေးမှုနဲ့ရဲချုပ်တို့ကလေရုညဉ့်ညံ့မှုထင်းသေးရင်းနဲ့မြေဖြစ်နေသတ်မှတ်ခဲ့တာဖြစ်ပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အတွက်လည်းလမ်းတွေကိုပိတ်ဆို့တားဆီးရဒီဇယ်အင်ဂျင်ကားတွေအင်ဂျင်မှာမီးရှို့တာတွေဆောက်လုပ်ရေးလုပ်ငန်းတွေကိုကန့်တတ်တာတွေလည်းလုပ်လို့ရသွားပါတယ်။ဝန်ကြီးချုပ်ပရယုတ်ချန်ဝချာကလည်းစစ်ရုံတွေကလေရုညဉ့်ညံ့မှုပမာဏကိုတိုက်တာစစ်ဆေးဖို့အမိန့်ထုတ်ပြန်ထားပါတယ်။လေရုညဉ့်ညံ့မှုကိုထိန်းချုပ်ဖို့ဆောင်ရွက်ရတဲ့အစီအစဉ်တွေပြင်းထန်လွန်းရင်အများပြည်သူအဆင်မပြေဖြစ်ပြီးလက်မခံနိုင်တာမျိုးတွေကြုံရနိုင်တယ်လို့လည်းဝန်ကြီးချုပ်ကသတိပေးထားတာပါ။လေရုညဉ့်ညံ့မှုကိုထိန်းချုပ်ဖို့နည်းလမ်းတွေနဲ့ပတ်သက်လို့ဒီသတင်းပတ်ထည်အစိုးရပြုကြတဲ့အထက်မှာတော့ကားတွေကမီးခိုးတွေထူးထူးဖြင့်ဒီဇယ်စီသုံးရင်တွေကလေရုညဉ့်ညံ့မှုကိုအဓိကဖြစ်စေတဲ့အရင်းအမြစ်ဖြစ်နေထိန်းချုပ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံလေရုညဉ့်ညံ့မှုထိန်းချုပ်ရေးဌာနကတော့လေ့လာတွေ့ရှိထားတဲ့အချက်လက်တွေမှာဒီယူဆချက်ကိုအားပေးတဲ့ထောက်ထားမျိုးတွေမတွေ့ရတဲ့အကြောင်းလည်းပြောဆိုထားကြပါတယ်
။ထိုင်းနိုင်ငံမှာမတ်လကျင်းပမဲ့ရွေးကောက်ပွဲမတိုက်ခင်ရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံသားကကြော်ညာတွေကို Facebook လူမှုကွန်ရက်ပေါ်မှာကြော်ညာခွင့်တားမြစ်ထားမှဖြစ်ပါတယ်။အမေရိကန်နဲ့ဥရောပကရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းသွားအောင်လို့ရုရှားကနေသတင်းထုတ်ကြော်ညာတွေကတဆင့်ဝင်ရောက်နှောက်ယှက်တာကိုမတားဆီးနိုင်ခဲ့ဘူးဆိုတော့ဝေဖန်မှုတွေကိုခံခဲ့ရပြီးတဲ့နောက်မှာ Facebook ကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့နိုင်ငံသားကကြော်ညာမှန်သမျှကိုယာယီတားပြီးတော့ထိုင်းရွေးကောက်ပွဲကိုအကာအကွယ်ပေးသွားမယ်လို့ Facebook ကသတင်းထုတ်ပြန်ပါတယ်။နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ဆိုင်နာတာမကဘဲမဲယုံသွားကြတာရွေးကောက်ပွဲဖိနှိပ်မှုစတဲ့ကိစ္စတွေကိုညှီညွန့်နေနိုင်ငံသားကကြော်ညာတွေကို February လလေပိုင်းကစပြီးတော့ Facebook ကပိတ်ပင်ထားမှဖြစ်ပါတယ်အခုလိုမျိုးယာယီပိတ်ပင်တာမျိုးကိုထိုင်းနိုင်ငံတခုရဲ့တည်ထောင်လောက်တာမဟုတ်ဘဲကမ္ဘာတဝန်းကတခြားရွေးကောက်ပွဲတွေမှာလည်းအလားတူရွေးကောက်ပွဲကြောင့်ဖြစ်လာနိုင်တဲ့ပြဿနာတွေကိုချိုးတင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့ Facebook ရဲ့ကမ္ဘာလုံးဆိုင်ရာမူဝါဒညွှန်ကြားရေးမှူး KD Harper's က AFP သတင်းကိုပြောကြားခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကပထမဆုံးဖြစ်မဲ့ရွေးကောက်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင
်ဒီကနေ့ညနေပိုင်းတွေ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်တမရုံနဲ့ရခိုင်လက်နက်ကင်အဖွဲ့ AE အကြားချင်းပြည်နယ်ပလက်ဝါမြို့နယ်မှာနောက်ဆုံးဖြစ်ထားတဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့ AE အဖွဲ့ကပြောပါတယ်တိုက်ပွဲဖြစ်တဲ့ဒေသတွေအနီးအနားဒေသတွေကလူငယ်တွေကို AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကဖမ်းဆီးထိန်းသိမ်းထားတာတွေပုံများလာတာကြောင့်လူငယ်တွေနေရစွန့်ခွာတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမြမတမတော်နဲ့ရခိုင်တမတော်အေအေတို့အကြားချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမနေ့ကဘုံသူနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တမတော်ပြည်ညရေးတာဝန်ခံခိုင်ဒုက္ခက VUA ကိုပြောပါတယ
်ဇန်နဝါရီ3ရက်နေ့မှာတော့ဒီပလက်ဝါမြို့နယ်ကလက်ဆောင်ဆေးမှာရှိတဲ့အဲ့ဒီပကာဝါရွာရဲ့တောင်ဖက်ဒီတတိလိုလောက်အကွာမှာမနေ့စနေနေ့9ဆူကစပြီးတော့မွန်လေးပိုင်း9နာရီ90လောက်ရှိပါလေတောက်လျှောက်ဒီတိုက်ပွဲတွေပြင်းထန်ခဲ့တယ်ဗျရန်သူဖက်ကတော့ငါရောက်တဲ့မနေ့စတ်ဆုံးပြီးတော့သူတို့အများပြတ်တံရရတော့တာရှိတယ်ကျွန်တော်တို့ခိုင်တမ်းတို့ဖက်ကတော့ဒုစတ်ဆုံးပြီးတော့ဒုတံရတာရှိတယ်ဗျဒေသခံရာသားတွေထိခိုက်ကြတော့မရှိဘူးဗျ
ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်ဆိုပေမဲ့လည်းတီးခြားတီမပြုတ်နိုင်သေးတယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်တဲ့အခြေအနေကိုသိရဖို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်းမှုကိုအချိန်ချင်းဆက်တွေ့ခဲ့ပေမဲ့လည်းဆက်တွေ့လို့မရခဲ့သလိုအနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်တာမှလည်းခရီးလုံနေကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကပလက်ဝါမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာမြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကြပ်လာနေတာကြောင့်နေရကနေတိမ်းရှောင်နေရတယ်လို့ပလက်ဝါမြို့နယ်ဒေသခံခိုင်ကျော်နိုင်ကပြောပါတယ
်။တောက်ပြီးဝါရွာနဲ့ခုံရွာကျမှာတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာတခုချင်းလဝကျေးရွာကသူမျိုးစံကတော်လူတွေကပင်ဆယ်ရနဲ့လူငယ်တွေကိုဖမ်းဆီးနေတဲ့အတွက်ချင်းလဝကလူငယ်တွေကအခုဆက်ပြစ်တိတ်ဆုံနေရတယ်ဒီမှာလည်းမနေရကြဘူးအေးနေတဲ့နေရဆိုပြီးတော့သူတို့ကတာမနေနေရှိမရှိနဲ့ဖြစ်စီကိုတော့သွားတဲ့အဲလူငယ်တွေကဒီလိုစတိတ်တိတ်ဆုံနေရတယ်အခုပလက်ဝါနဲ့ဒီကျောက်တော်မြို့နယ်ဖက်တင်မှာပဲဆင်းသွားတယ်
ဒီရပိုင်းတွင်ရှင်းလင်းဝချေးရွာဒေသခံတွေကိုတမတော်ကနေဖမ်းဆီးထားတာနဲ့ပတ်သက်လို့လဲကောက်ကြီးဝရွာသားသူကအခုလိုပြောပါတယ်
။ဆုံးရရှိနေပြီအခုကျွန်တော်ရှင်းပြီးရ
ကျင်တာတော့တော့ရှိနေတယ်ဒီရောက်မှပြန်မဆက်လာသေးဘူးအဲ့ဒါကြောင့်အခုကြောက်လို့ဒီကြောက်တဲ့ဘိုင်းကိုခဏလေးဆောင်နေလာရတာ
ဖန်စီခံရတဲ့လူငယ်တွေဟာမိဘဆွေမျိုးသားချင်းတွေနဲ့တွေ့ဆုံခွင့်မရဘူးလို့လည်းသူကဆိုပါတယ်ဒီခိုင်ပြည်နယ်တွင်ဘူတိတောင်ရသိတောင်မြို့နယ်တွေဘက်မှာလည်းအေးအေးနဲ့ဆက်ဆက်မှုရှိနေတယ်ဆိုပြီးကြေးရွာအုပ်ချုပ်ရေးမှုတွေရွာသားတွေကိုတပ်မတော်ကနေစစ်ဆေးဖမ်းဆီးပြီးမတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုတာတွေလည်းရှိနေပါတယ်။ဒီတော့တွင်မှာပဲရခိုင်ပြည်နယ်ကြောက်တော်ပုံလူကျွန်းရသိတောင်ဘူတိတောင်မောင်သောမြောက်ဦးမြေပုံမြို့တွေမှာရှိတဲ့ကြေးရွာတွေမှာအေးအေးဖွဲ့တွေရောနှောဝေရောက်နေတာကြောင့်မတင်ကြတဲ့လူနေအိမ်တွေကိုစစ်ဆေးသွားဖို့ရခိုင်ပြည်နယ်အစိုးရဖွဲ့ကနေဇန်နဝါရီလ28ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ငံရင်တင်ပေးပို့ထားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်ရှမ်းပြည်နယ်ကအထက်ရဲရွာရေအားလျှပ်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကပြင်သစ်အခြေဆိုင် NG စွန့်အင်ကုမ္ပဏီနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်လာပါတယ်။ဒီလိုကုမ္ပဏီတစ်ခုနှုတ်ထွက်သွားပေမဲ့လူမှုလျှက်စစ်မီးလုံလောက်ရေးအတွက်အကောင့်ထဲပေါနေတဲ့စီမံကိန်းဖြစ်တာကြောင့်ဆက်လုသွားမှာဖြစ်တယ်လို့လျှက်စစ်နဲ့စွန့်အင်ဝန်ကြီးဌာနအစစ်မြင့်တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အထက်ရဲရွာရေအားလျှပ်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကအင်ဂျီလောက်ကန်ကုမ္ပဏီခွဲတစ်ခုဖြစ်တဲ့ Lamara International ကုမ္ပဏီရဲ့ပါဝင်မှုကိုရပ်ဆိုင်းလိုက်ပြီးလို့2019ခုနှစ်ဇန်နဝါရီ27ရက်နေ့စွဲနဲ့ကုမ္ပဏီကအကြောင်းကြားလာတဲ့အကြောင်းပြီးတိန်ခြေဆိုင်လူခွင့်ရေလှူရှာမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဇန်နဝါရီ30ရက်နေ့ထုတ်နေစွဲနဲ့ဖော်ပြချက်တစ်ခုမှဖော်ပြထားတာပါအင်ဂျီကုမ္ပဏီကကျင်းဝတ်တက်ခါပိုင်းလိုင်းနာဆောင်ရွက်မှုဆိုင်ရာဒါရိုက်တာရှာဗီယာဥဗာကဘာမာကမ်ပိန်း UK ကိုပေးပို့လာတဲ့အကြောင်းကြားစာထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြောင်းကြားထားတာအရာကုမ္ပဏီရဲ့ကုမ္ပဏီခွဲဖြစ်တဲ့ Lamara International ကိုအင်ဂျီကုမ္ပဏီကမွေးယူခြင်းအချိန်တော်ကြာကတည်းက Lamara နဲ့ Stack SA ကုမ္ပဏီတို့ပူးပေါင်းဖွဲ့စည်းထားတာတခုရှိပါတယ်2019ခုနှစ်ဇန်နဝါရီလကတည်းက Stack နဲ့ Contract ချုပ်ဆိုထားတာကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါကြောင့် Lamara International တော်၎င်းအင်ဂျီကုမ္ပဏီအုပ်စုရဲ့ကုမ္ပဏီခွဲတစ်ခုခုတော်၎င်းဒီစီမံကိန်းမှာဆက်ပြီးပါဝင်ပတ်သက်မှုမရှိတော့ပါဘူးလို့ဖော်ပြထားပါတယ်။ဒီလိုအကြောင်းကြားတဲ့အထဲမှာအထက်ရဲပါရာလျှက်စစ်စီမံကိန်းကိုနာမည်နဲ့တကွာထည့်သွင်းဖော်ပြထားတာတော့မရှိပါဘူး။ Stack SA ဆိုတာကတော့စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့ကုမ္ပဏီတွေထဲကဆွစ်ဇာလန်အခြေစိုက်အင်ဂျင်နီယာကုမ္ပဏီတခုပါ။စီမံကိန်း30ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်လို့အခုလိုအင်ဂျီကုမ္ပဏီဘက်ကပါဝင်မှုရပ်ဆိုင်းလိုက်ပြီးဖြစ်ပေမဲ့ဆက်ပြီးလုံဆောင်သွားမယ့်သဘောမျိုးလျှက်စစ်စွမ်းရင်ဝန်ကြီးဌာနဒုတိယအမြန်အတွင်းဝင်ဦးစိုးမြင့်က VOA ကိုအခုလိုပြောပါတယ်
သူတို့တကယ်လို့နှုတ်ဆက်ဆိုတယ်သူတို့နဲ့ကျွန်တော်နဲ့တည်းကြော်ဘူးကျွန်တော်မြန်မာကုမ္ပဏီနဲ့ပဲကြော်နေတာလေသူတို့နောက်ပါပဲလိုချက်တည်တာဆိုကျွန်တော်မသိဘူးကြာဟုတ်လားကျွန်တော်အဲ့မှာ34ရာခိုင်နှုန်းတော့ပြီးနေပြီလေတရှိကျွန်တော်တို့ဒီဝက်ချက်ကိုဖြည့်ဆည်းပေးနိုင်မှာဖြည့်ဆည်းပေးနိုင်အောင်စီစဉ်နေလို့လေပို့လိုက်လို့ရောမှာပေါ့နောက်ပိုင်းသွားမယ့်အစီအမံနဲ့လည်းအဲ့လိုသွားမှာမဟုတ်ဘူ
းပြင်သစ်စွမ်းရင်ကုမ္ပဏီနှုတ်ထွက်လိုက်ပြီဆိုတာနဲ့ပတ်သက်လို့အချက်လက်တွေတောင်းခံထားပြီးစောင့်ကြည့်နေရလို့ရှမ်းပြည်နယ်တူဘောမျိုးပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေက VOA ကိုပြောပါတယ
်အဲ့ကုမ္ပဏီကဒီပြန်နှုတ်ထွက်လို့တော့အကြောင်းကြားလာတယ်လက်ရှိတော့စောင့်ကြည့်နေတုံးပေါ်တော့အချင်းကြီးအခုတော့ကုမ္ပဏီတစ်ခုရုပ်သိမ်းသွားပြီဆိုတော့တခြားကုမ္ပဏီရောရုပ်သိမ်းနိုင်မှာပေါ့တကယ်လို့တခြားနိုင်ငံကကုမ္ပဏီလည်းရုပ်သိမ်းနေဆိုရင်တော့
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တောင်ဘက်မိုင်20ကျော်နမ်မတူမြစ်ပေါ်မှာဆောက်လုပ်ထားတဲ့ဒီရေအားလျှပ်စစ်စီမံကိန်းကိုဒေသခံတွေကရောဘာမကမ်ပိန်းလိုလူခွင့်ရေးအဖွဲ့တွေကပါတောက်လျှောက်ကန့်ကွက်လာကြတာပါကန့်ကွက်ကြတဲ့အဓိကချက်တွေရဲ့မှာရေကာတာကိုစည်ရေးပြိပခဖြစ်တဲ့ဒေသတွေမှာဆောက်လုပ်နေတာဒေသခံတွေကိုစနစ်တကျရွှေ့ပြောင်းပေးဖို့မြေယာလျှော်ကြီးတွေအခုချိန်ထိညှိနှိုင်းမှုမရှိရာစီမံကိန်းပြီးလို့ရေတိုလောင်တဲ့အခါမှာတာလုံမျိုးအရှိနဲ့အနောက်ကကြီးရွာနှစ်ရွာရင်းနှင်းမြုံမှာဖြစ်သလိုစားရီက800ကျော်တစ်တော့ရီက1000ကျော်လူရီ800ကျော်ထိခိုက်နိုင်ခြင်းရှိရာစားရီအချက်လက်တွေကိုလည်းထောက်ပြထားကြတာဖြစ်ပါတယ်မြန်မာနိုင်ငံလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်ဆက်နေရဆိုပြီး2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာဘာမာကမ်ပိန်း UK အဖွဲ့ကပြည်တွင်းပြပါကုမ္ပဏီ49ခုထဲမှာနံပါတ်စည်းရင်းသွင်းလိုက်တဲ့နေရာမှာအင်ဂျီကုမ္ပဏီလည်းပါဝင်ပါတယ်ဒီရေကာတာစီမံကိန်းကိုတောက်လျှောက်ကန့်ကွက်လာခဲ့တဲ့ရှမ်းလူအခွင့်အရေးမန္တလေးအဖွဲ့ SHRF ပြန်ကြားရေးတာဝန်ခံစာရွက်လွင်ကအချက်အလက်တွေကိုဆက်လက်စုဆောင်းသွားပြီးလွှတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့ပြောပါတယ်
ရွာသားတွေကနေပြီးတော့လို့ထိခိုက်တယ်လို့နိနာရဲဆိုတာကျွန်တော်တို့ကတော့ဟိုအချက်အလက်ဒေတာတွေအဲ့လိုစုဆောင်းပြီးကျွန်တော်တို့ကတော့ပြန်ပြမှာပေါ့နော
်ဒေတာကန်လူလူကန့်ကွက်တဲ့ဂျာမာပဲစီမံကိန်းကိုအကောင့်ထဲပေါ်ဖို့ကျန်းွေ3ဘီလီယံတုံးဆွဲမယ်ဆိုပြီး2018ခုနှစ်မှာအစိုးရကအတည်ပြုခဲ့ရကြောင်းပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့မှာပဲလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေတာကန်တွေကတီဘောမြို့မှာစုဝေးဆန္ဒပြပြီးကန့်ကွက်ခဲ့ကြပါသေးတယ်။မြေအောက်ပိုင်းမှာမြင့်ငယ်မြင့်ဒုထဝရီမြို့လို့ခေါ်ပြီးရှမ်းပြည်တွင်းမှာတော့နတ်မတူမြို့လို့ခေါ်တဲ့မြို့ပေါ်မှာတည်ဆောက်နေရဖြစ်တဲ့အထက်ရဲဝါရေအားလျှက်စစ်စီမံကိန်းကနေလျှက်စစ်တအား280မဂါဝတ်ထုတ်လုပ်နိုင်ဖို့အစိုးရကရည်ရွယ်ထားပါတယ်။ဒါဟာရန်ကုန်နဲ့မန္တလေးမြို့တွေကိုလျှက်စစ်တအားလုံလောက်အောင်ပြီးနိုင်တဲ့ပမာဏရှိသလိုလျှက်စစ်တအားဒစိမ့်တစ်ပိုင်းကိုပြပကိုရောင်းချဖို့တောင်းရှိသူတွေကရည်ရွယ်ထားရလို့လဲပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အင်ဂျီကုမ္ပဏီကိုနံပါတ်ပြတ်စရင်တွင်းထတာပယ်ဖြတ်လိုက်ပြီဖြစ်တဲ့အကြောင်းဘာမားကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကိုစောထက်တဲ့ရင်ပြပို့ထားတာပါ။သောဒရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ Writers သတင်းတောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစီကံပေါက်ဖြတ်တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ဒဏ်တစ်နှစ်ကျနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာ February 1ရက်နေ့မနေ့ဖြန်မှာပြန်လည်လွတ်မြောက်လာတော့မယ်လို့အင်းစိန်ထောင်အဆင့်မြင့်တာဝန်ရှိသူတူက VOA ကိုပြောပါရယ်မိုးရံနိုင်ရဲ့မိသားစုဝင်တွေကလည်းဒါကိုအတည်ပြုပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်နိုင်ငံတော်လွတ်ဝတ်ချက်အုပ်ဒီနဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်မှုမှာတရလူပြတက်တဲ့ဖြစ်ထွက်ဆိုပြီးတဲ့နောက်ထောင်နဲ့တစ်နှစ်ချမှတ်ခံထားတဲ့ဒွေမိုးအောင်မိုးရံတိုင်းပြန်လွတ်လာတော့မယ်ဆိုတာအမြင်ပေါ်လို့တဲ့အင်းစိန်ထောင်အဆင့်မြင့်ရရှိသူက VOA ကိုခုလိုတီးပြပြောဆိုပါတယ
်။အမကန်တို့မှာပါခင်ဗျ။အမကန်တို့ရမှမှာတယ်ခင်ဗျ။ကျွန်တော်ကျင်းတော်အဆင့်မြင့်စီကံပေါ့။ကျင်းတော်ရှော့အဆင့်မြင့်စီကံနဲ့လွတ်တာပါခင်ဗျ။ဥပဒေရပြီးတဲ့ရှော့ရည်ရတာပေါ့ဗျာ။ရှော့ရည်ရတဲ့တည်းသူကကိုလာကျော်နဲ့လွတ်တာပေါ့နော်။
ဒွေမိုးအောင်မိုးရံတိုင်းဟာဇန်နဝါရီ၂ရက်နေ့ကလွတ်မြောက်မယ်လို့အစောပိုင်းမှာထောင်အာဏာပိုင်တွေကပြောဆိုရတဲ့အတွက်မိသားစုဝင်တွေတောင်းဆောင်ဆိုင်ခဲ့ပြီးနောက်မှာအာဏာပိုင်တွေဘက်ကရက်တွက်မာလာလို့ဆိုပြီးတကယ်တမ်းလွတ်မလာဘဲဖေဖော်ဝါရီလမှပြန်လွတ်မယ်လို့မိသားစုဝင်တွေကပြောထားတာပါ။ဦးမိုးရံတိုင်းရဲ့ဇနီးမတူဟာခင်မုန်းဖြစ်သူကကြာသပတေးနေ့ကပဲထောင်ဝင်စာတွားတက်ခဲ့ပြီးသူပြန်လွတ်တော့မယ်ကြောင်းပြောလိုက်တယ်လို့ VO ကခုလိုပြောပါတယ
်။ဟုတ်ကဲ့မနေ့ပြန်လို့ပြောရရှင်။ကျမမျိုးသားကြာရှင
်ဒူရဲမိုးအောင်မိုးရံနိုင်ရဲ့ဖခင်ဖြစ်သူဟာနာမကျန်းဖြစ်နေပြီးသူ့ကိုပြန်ခေါ်လာဖို့အဖေဖြစ်သူကမှာကြားထားတယ်လို့မိုးရံနိုင်ရဲ့ညီဖြစ်သူကိုရဲဝင်နိုင်ကဆိုပါတယ
်ပုံမှန်ကသူကဒီလားတုံပြီးရင်ဖေကလည်းဒီမီဒီယာမှာဆေးစစ်ဖို့ချိန်ထားရှိတယ်အဲ့ဒါနဲ့သူ့သူ့စီကိုတန့်ခေါ်ခဲ့ဖို့သူ့သားကိုအဲ့လိုပြောထားတယ်ကျွန်တော်တို့
ဒူရဲမိုးအောင်မိုးရံနိုင်ဟာရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုခွင့်ပြုချက်မရှိဘဲတိစုံမင်းမြန်ွေပြည့်ရဆိုပြီးပုံမှန်16က22နဲ့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ခံထားတာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာ22ရက်နေ့မှာပန်မြန်မာဖွဲ့ကလူလက်စွာထုတ်ပေါ်ပြောဆိုရင်းကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုကိုဦးမိုးရံနိုင်ကိုချီးမြှင့်ခဲ့တယ်လို့ဟန်တာဝတီဦးဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ထားပါတယ်ရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ကျောက်စင်ဖမ်းဆီးခဲ့ရလို့တရားခွင်မှာထွက်ဆိုပြီးတဲ့နောက်သူထောင်နှံချမှတ်ခံရတာဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံရတဲ့3လကျော်အတွင်းမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူးအခုလိုထွက်ဆိုခဲ့တဲ့အတွက်တရားလူတွေဘက်ကဒူရဲမှုအောင်မိုးရံနိုင်ကိုမယုံကြည်တတ်တဲ့သက်တည်ဖြစ်သတ်မှတ်ပြီးဖို့ရှောက်ထားခဲ့ပြီးမှတရားရုံးကပယ်ချခဲ့ပါတယ်နိုင်ငံတော်လွတ်ဝတ်ချက်အုပ်တွေနဲ့ထောင်နှံ9နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကတော့ KI တရားရုံးကချမှတ်ထားတဲ့အမိန့်ပေါ်တိုင်းတရားရုံးမှာအယူခံဝင်ခဲ့တာကိုတိုင်းတရားရုံးကပယ်ချခဲ့ပါတယ်။အဲဒါကြောင့်နေပြည်တော်ပြည်အောင်စုတရားလွှတ်တော်ကို February လလေလောက်မှာရာဇဝတ်ပြင်ဆင်မှုတက်မယ်လို့သတင်းတော့တွေရှိနေက VOE ကိုပြောဆိုထားပါတယ်ခင်ဗျာ
။သောရရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျှက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လေတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာစိုးရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေခြုံနေရတဲ့မြေဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစာတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ American ပြည်အောင်စုမှာအအေးလိုင်းရိုက်ခတ်တဲ့တံကိုခံနေကြရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်။ American ပြည်အောင်စုနောက်ဖက်ချမ်းကနေအရှိဘက်ထိဝင်ရောက်နေတဲ့စံချိန်တင်အအေးတံကြောင့်ဒီကနေ့ထိတည်ဆုံးသူဦးရေ12ဦးရှိလာနေတဲ့အချိန်မှာပဲ American မှာရောက်နေတဲ့မြန်မာမိသားစုတွေဟာလည်းဒီနှစ်ရထုခဲ့တဲ့အအေးတံကိုခံနေကြရပါတယ်။လက်တလောအအေးဆုံးမျိုးတွေလို့သတ်မှတ်ထားတဲ့နေရာတွေကမြန်မာမိသားစုတွေအအေးတံကိုဘယ်လိုရင်ဆိုင်နေကြသလဲဆိုတာကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရဲ့ရှင်။
နစ်စင်ဆောင်ရသည့်ရောက်တိုင်းအမေရိကန်ပြည်ထောင်စုအတွင်းကနေရဒေသအတော်များများမှာနှင်းမုန်တိုင်းကြတာနဲ့အေးအေးတံတွေကိုခံရလေးရှိပါတယ်။ဒါပေမဲ့ဒီနှစ်ဆောင်ရသည့်ကတော့အခါတိုင်းနှစ်တည်တဲ့စံချိန်တင်အေးလွန်နေတာဟာတချို့မြို့တွေမှာဆိုအနုလက္ခဏာ65အထိရောက်သွားတာကြောင့်ကဘာမှာအေးအေးဆုံးဒေသလို့သတ်မှတ်ထားတဲ့မြောက်ဝင်ရိုးစွန်းတဲ့တောင်ပူအေးချောင်းမိုးလေဝသပညာရှင်တွေကပြောဆိုနေကြတာပါ။အခုလိုအေးလွန်တဲ့ရာသီဥတုတံကိုအမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာနယ်ပယ်တွေကရောဘလို့ရင်ဆိုင်နေကြပါသလဲ။ကိုဝင်လင်းဟာအခုဖြစ်ပေါ်နေတဲ့စံချိန်တင်အေးအေးတံကိုအဆိုးအဝါးဆုံးခံရတဲ့မင်းနီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာနေထိုင်သူတူပါသူကလက်တလောသူတို့မြို့ကအခြေအနေကိုအခုလိုဆချင်းပြပါတယ
်ဒီမှာကျွန်တော်ဟောပါနေလာခဲ့တဲ့ဟိုနှစ်ပေါင်း20နီးပါးလောက်ကဆိုရင်ဒီလောက်ထိအေးရကျွန်တော်ဟောပါတခါမှဟိုမကြုံတွေ့ရဘူးအေးဆုံးဆိုရင်ဟို-10အဲ့လောက်အဆင့်ထိပဲရှိတယ်အခုကျတော့ဟောပါဝင်ချိုးနဲ့ပါနေဆိုရင်ဟောပေါ့-30 below 0အဲ့လောက်အထိဟောပေါ့အေးသွားတယ်လေဆိုတော့အရန်တော့အေးတယ်နောက်ပြီးတော့တော်တော်လေးထူးခြားတယ်ကားတွေပါတွေဟောပေါ့နိုးလို့မရတဲ့အထိကားတွေလမ်းပေးမှာဟောပေါ့တစည်းပြစည်းပြက်နေတာတွေတွေ့ရတယ်မနေ့ကတော့ကျွန်တော်ခေါ်ဖို့ခေါ်တယောက်ဆိုရင်သူ့ဟောလေအေးတွေအပူဟောအရန်အေးသွားတော့ကားဘေးနေရာလဲကျုံသွားတယ်ကျုံသွားပြီးတော့လမ်းမှာ highway မှာမောင်းနေတဲ့တတိမထားမိလို့တခါလေးဟိုကားဘင်းပေါက်သွားတာတွေပါရှိတယ်ဆိုတော့ခိုးခေါ်ကလေးရောက်ဆိုမနေ့ကသူဟိုပေါ့နိုင်ဝတ်နီးပါးတနားရီလောက်ကားထဲမှာပဲခိုင်ပြီးတော့အဲ့ဒီဟိုထိုးကားကိုစောင့်လာတယ
်အခုလိုရာသီဥတုဆိုးရတဲ့အချိန်မျိုးမှာကားနဲ့အပြင်ကိုမသွားခင်စောင့်စတဲ့နှွေးထွေးစင်မဲ့အရာတွေကားထဲမှာစောင့်ထားတင်တယ်လို့တခြားအရေးပေါ်ပစ္စည်းတွေကိုလည်းစောင့်ထားတင်ကြောင်းသူကပြောပါတယ်သူအနေနဲ့ဒီလောက်အေးတာကိုတခါမှမကြုံဘူးပေမဲ့အခက်အခဲတွေကြတဲ့ကနေ့စဉ်အလုပ်သွားနေရတဲ့အကြောင်းသူကပြောပြပါတယ်မြန်မာနိုင်ငံကရောက်လာကြသူတိုင်းဟာအင်္ဂလိပ်စာကိုကျွမ်းကျင်နားလည်ကြသူတွေမဟုတ်တာကြောင့်ရာသီဥတုနဲ့ပတ်သက်တဲ့အသိပေးပြောကြားချက်တွေကိုအပြည့်အဝနားမလည်ကြဘူးလို့သူကပြောပါတယ်ဒါအပြင်တချို့တိုင်းသားလူမျိုးတွေအတွက်သူတို့တတ်တဲ့ဘာသာစကားနဲ့ဘာသာပြန်ပေးဖို့အတွက်လည်းအခက်အခဲရှိတဲ့အကြောင်းသူကရှင်းပြပါတယ်မင်းနီယားပိုလစ်မြို့မှာတင်အေးအေးတန်းကြောင့်ဒီရက်ထဲနှစ်ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့ကိုဝင်းလင်းကပြောပါတယ်ကိုဝင်းလင်းလိုပဲအေးအေးတန်းကိုရင်ဆိုင်နေရသူနောက်တစ်ဦးကတော့အီလီနွိုင်းပြည်နယ်ရှီကာဂိုမြို့ကကိုဇော်ထွတ်ပါသူတို့မျိုးဟာလည်းအေးအေးတံကိုအဆိုးဝါးဆုံးရင်ဆိုင်နေရတဲ့မျိုးတွေထဲမှာပါတာကြောင့်အလုံးမစင်းရတာနေရရှိသွားပြီလို့သူကပြောပြပါတယ
်အခုအချိန်နေရတော့ဒီ minus ဒီ16ပေါ့နော်ဒီ3ရက်အောင်16လောက်ကြာတာပေါ့လေအလုတ်ကလည်းဒီတော်တော်များများမသွားကြဘူးဒါအေးတို့အဲကျွန်တော်တို့ပုံမှန်စီးနေတဲ့အဲမီးထားရှိတာပေါ့နော်မီးထားရဆိုရင်လည်းဟိုသူတို့မပြေးတဲ့ဟာတွေရှိတယ်သူတို့ဖြတ်လိုက်ရတယ်ပေါ့လေဒါအေးတို့တန်လန်းနေပါရေဆိုရင်လည်းဒါအေးတဲ့ခါကျတော့သူကဆန်ဆာတွေတက်ထားတဲ့ခါကျတော့ဒီဒါအေးရင်တော့ဆန်ဆာတွေတော့မလုပ်ဘူးလေမိဒီပါရေရှိသွားတဲ့အစီအရောက်ပါတော့ပေါ့နော်ဆိုတော့ကျွန်တော်ဆိုရင်အလုပ်ဒီနှစ်ရဲမသွားဖြစ်ဘူးအဲကျွန်တော်လုပ်လို့ရတဲ့အလုပ်က ID လုပ်ဆိုတော့ကွန်ပျူတာနဲ့ကိုယ်အရင်နေလုပ်လို့ရတယ်ဒီအလုပ်ကိုလှမ်းဆက်ပြီးတော့လုပ်လို့ရတယ်သွားကြတော့မလုပ်ဘူးပေါ့လေတချို့ကတော့သွားလို့ကြတယ်နည်းခက်ရှိတာပေါ့နော
်လက်တလောရင်ဆိုင်နေရတဲ့စံချိန်တင်အေးအေးတန်းကြောင့်ရောစနိုးကြပြီးရင်တိုက်မှုတွေဖြစ်ပေါ်ခဲ့တာတွေကြောင့်ပါနိုင်ငံတော်ဝန်သေဆုံးသူအနည်းဆုံး12ဦးအထိရှိသွားပြီလို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်စူးစီးတင်ပြပေးထားတာပါရှင် VOE ကိုဝေဖန်ကြံပေးစာရီးပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာပိုင်းညပိုင်းထုတ်လွှင့်ချက်တွေကို line to meter 19 kHz 1953ည line to meter 25 kHz 1783ည ਨੇ line to meter 32 kHz 9335တို့ကနေထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမ်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့ကတပ်မတော်ကသတိပေးချက်ထုတ်ပြန်လိုက်တဲ့အပေါ်မှာတိုင်းရင်းသားခေါင်းဆောင်တချို့ရဲ့သဘောထားကဘယ်လိုရှိပါသလဲ
KNU နေနဲ့ NC ပေါ်မှာမနဲ့ခိုင်ခိုင်မာမာယက်တည်ပြီးတော့ NC ကောင်းတယ်မှုကျွန်တော်စူးစမ်းနေတယ်ဒါပေမဲ့ဒီ NCA ကနှစ်ဖက်လုံးကလက်ခံတဲ့အတိတ်ပဲဖွင့်ဆိုချက်ဖြစ်လာအောင်လုပ်မဲ့ dialogue
ကရင်မျိုးသားစီယုံ KNU အထွေထွေအတွင်းရေးမှူးဘဒိုစောတာတို့မူပြောသွားတာပါတိုင်းရင်းသတင်းလွှာခဏမှာအပြေးဆုံးကိုနားဆင်ရပါမယ်အခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်ဒီတစ်ပတ်ကျန်းမာရေးခဏမှာ Parkinson's ခေါ်အာယုံကြောအာနယ်ပီလှုပ်ရှားမှုတုံ့ဆိုင်နေရောဂါအကြောင်းကိုတင်ပြပေးထားပါတယ်ခြေလက်တုံကြွက်သားတောင့်လှုပ်ရှားမှုနှေးကွေးလာတဲ့ဒီ Parkinson's ရောဂါဟာသက်ကြီးပိုင်းမှာအဖြစ်များတယ်လို့ဆိုပါတယ်ဒီ Parkinson's ရောဂါဘာကြောင့်ဖြစ်ရပြီးဖြစ်လာရင်ဘယ်လိုလက္ခဏာတွေပြပြီးတော့ဘယ်လိုကုသကာကွယ်နိုင်မှာတလဲဒီအကြောင်းကိုသက်ကြီးရွယ်အိုနဲ့အုံနောက်အာယုံကျော်ဆိုင်ရာအထူးကုပမောက်ခဒေါက်တာတန်ဝင်းညွန့်ကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင
်။ Okay, သတိရေုံနဲ့အုံနောက်နဲ့အာယုံကျော်ယောဂဆိုင်ရာအထူးကုဆရာဝန်ကြီးနဲ့ပမောက်ခဒေါက်တာတန်ဝင်းညွန့်ခင်ဗျာ။ကျွန်တော်တို့ဒီပါကင်ဆန်လို့ခေါ်တဲ့အသက်ကြီးလာတဲ့အချိန်မှာပေါ့နော်ဒီအာယုံကျော်တွေအားနေပြီးတော့လှုပ်ရှားမှုတွေတုံ့ဆိုင်တဲ့ဒီတုံတောက်နှေးလို့လည်းခေါ်တဲ့ယောဂာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။ပမာဒီမာတော့တတ်တူတာပေါ့နော်။စာပေလိုက်တာမရှိသေးဘူး။ကြည့်ကြတယ်လို့တော့မရပါဘူး။ဒါပေမဲ့ဟိုနားမငယ်နေရဲ့စတန်ရတော့ပြေကလန်စီနဲ့တသိန်းမှ150လောက်ပြီးပေါင်းဖြစ်လာ
။ဟုတ်ကဲ့ဆရာ။ဆိုလိုတာတော့ဒီတစုံတရာတော့ဖြစ်နေတဲ့အနေအထားပေါ့ဆရာနော်။အဲ့ဒီခါကျတော့ဆရာကြီးဘာကြောင့်မလို့ဒီယောဂါကအဓိကဖြစ်ရလဲဆရာကြီးဖြစ်ရတဲ့အကြောင်းရင်းသိလား
အဓိကကတော့တမမတမရှိပါဘူးဘုနာရဲ့ဆရာတို့ဒီဒီလေးဒီဒီပြစ်ပြီးတော့ဘုနာမှာရှိတဲ့ဒီကို try that when I need a good match ရဲ့အဲတမတမလာပြီးရဲ့ကျွန်မရဲ့ဘောမှာကျွန်မရဲ့ဆက်ချင်နေရှိတာဆောင်းဘောလာ
ဒီ
ပေါ်မင်းတို့အစ်ဒန်ကိုလင်းရဲ့လို့
ဓာတုပစ္စည်းတွေပါဆရာ
ကတော့ဘုနာကတော့တော်တယ်သူကောင်းတယ်အားလေးတွေပေါ်တော့အဲ့ကောင်လေးကြီးနေဝါဒီဒီဘမင်းကနေပါတယ်။ဘင်းနဲ့တသမမတ်ဘာလို့လဲဒီကနေအရင်မှာအဲ့ဒါမျိုးဒေါ်လာလောက်ပဲပြောလို့ပြည့်တဲ့ဒီရပေါ့။ဒီလိုပြောရမှတော့ trader area ပေါ့နော်။တခြားအားလား area ဒီမှာဒီကနေဝါအဲ့ဒီဘမင်းဆိုတာနေဝါလေ။ဘာကြောင့်နေဝါလာတော့ဒီကြဒီမှာပြောလို့မရပါဘူး။ဒါပေမဲ့ဒီကတိုက်ကိုအဲ့ဒါဒီကဒုံမာတော့ subject side to area ဒုံမာသူနာနေငယ်နေရသူရလေဓမ္မနေမှာပို့ဖြစ်တယ်ပေါ့နော်ဒီကြည့်နိုင်ပို့ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီယောဂဖြစ်လာပြီဆိုရင်သိနိုင်ဖို့အတွက်ဆရာကြီးဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လုပ်မလဲ
တုံတောင်းနေဓမ္မလုံးစတုံနာတာပေါ့နော်တစ်ဖက်တည်းပဲတုံနာမှာညာစီညာကြီးရလက်ဒီစီတဲ့လက်အလိုတုံမဲတုံနာတဲ့အဲဒီနည်းနဲ့ direction ချောမှာပေါ့ပေါ့ direction နာနေနေတုံနေတာပေါ့နော်အဲတုံမဲအပိုင်းကတောင်းတာတော့ဒီလိုဒီမက်ချာကင်မဲခိုင်ရကုန်းနဲ့ဆောင်မဲဒါမက်ချာနဲ့ဒါမှမဟုတ်ဘူးဒီနားရကတိဒီလိုပေါ့ဒီနားဒီသားလူစကားပြောတဲ့ဆရာကတုံမဲနေတာပေါ့နော်သူရှိရကြပါရပေါ်လို့ကတောင်းပြီးတော့နေတာဒီကဘာပဲလို့လို့ပြောလို့ကြောက်မြင်လို့ဟာတဲ့ပြရမယ်ဒီပေါ့နော်ဆန်လည်းပန်းမယ်ဆန်လည်းဟန်ပြည့်ရမယ်လို့ဒီနေရာတင်ပြောတဲ့နေရာပြောတာ ဒါပါတော့ဒီတစ်ပတ်လမ်းလည်းဆိုရင်ဒီတစ်ပတ်ရက်ကျဲရမယ်ဒီတစ်ပတ်ကျင်းချော်ပြရတယ်အဲ့လိုမျိုးကိုယ်ကချင်းနဲ့ကြွားရတဲ့ပုံတောင်းပြီးတော့ဘယ်လိုမှလမ်းတောင်းအကတည်းကလေးပေါ့နော်
ဟုတ်ကဲ့အဲ့တော့အခုလိုအစာပိုင်းလက္ခဏာတွေအပြင်ဒီတုံတောက်နေပါဆရာနော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ရောဆရာကြီးနောက်ဆက်တွဲဖြစ်လာနိုင်တဲ့လက္ခဏာတွေရှိသေးလား
ဩအဲ့ဒါနောက်ဆက်တွဲလာရတော့အများကြီးပါပဲအဲ့ဒီစကားပြောရတာဖြစ်မှာပေါ့နော်စကားပြောတဲ့ကပါလိကျလို့တောင်းတယ်အဲ့ဒါဘုန်းကြီးတောင်းတဲ့စကားပြောတဲ့တန်တရားဘယ်လိုမှထူးအပြီးမသားပေါ့နော်ဒီချရတဲ့ကံပလဲခဲ့အဲဒီငလာညအိတ်တကမှာစီတကြီးလေးများစီတကမှာတာဘူးဆောင်းနဲ့မကူတော့ဘူးတကူရင်းတော့ဘာလဲဒီရလာအိမ်ကြီးကဆောင်းပြီးတော့ဆောင်းဆောင်းတာပေါ့နော်ဒီကြလာမကောင်းတဲ့မောင်ကြီးအရာကဲတန်တန်တို့အဲ့ဒီကအမန်မတကွာတော့ပေါ့ဝင်းချုံမဲဒါပြောကြလာကြစစ်တက်ကြလာမဲဟဲ့လားအမီမစဲမကူချင်းနေရတယ်မြန်ပြည်ကြားမဲအဲဒီကြလာမှာမှညနေပြန်လာဘူးကြလာပဲကြလာဒီကံဒီညာချောင်းနဲ့ကိုယ်နဲ့အဲ့အလောက်ကြာမှညမှာကြည့်တာ哦ဒီမင်းချလို့ပေါ်တယ်လည်းညံ memory ပြောရတဲ့ယောဂါတွေပေါ်လာမယ်အဲ့ဒီကဒီရဲ့မြေကဘာလို့လိမ့်သွားတာတော်တော်ကြီးခက်လာအဲ့ဒီကကျတော့လက်ထပ်ပေါ်မှာစကောင်းနေတာပေါ့နော်ပုံတော့တော့မဖြစ်ဘူးအဲ့မှာစက်ပြီးပေါ်အလေးကြလာမယ်အဲ့ဒီကတော့အပိုင်းပြစ်ကြလာတဲ့ယောဂါပေါ်တယ်ယောဂါဒီလက္ခဏာတွေပူပြီးတော့ဆူဆူလာပြီးတော့အဲ့ဆားလိုက်နဲ့တကားဒီဘတ်ဂျမန်ဘတ်ဂျမန်ပြီအလူစဉ်းစားနေပေါ်လာပါ
တယ်ဟုတ်ကဲ့ဆရာကြီးဒီအစာပိုင်းမှာဒီလှုပ်ရှားမှုတုံတောက်နေဖြစ်ရကနေပြီးတော့နောက်ပိုင်းမှာဒီပုံမှန်ပေါ့နော်ဒီနေ့ဒီဟာလှုပ်တဲ့ဒီစားသောက်ဝင်သွားစီးသွားကိစ္စတွေပါထိခိုက်လာပြီးတော့နောက်ဆုံးမှာဒီမှတ်ဉာဏ်တွေပါနော်ထိခိုက်လာနိုင်တဲ့အတွေ့စောစောစီးစီးခုနကလက္ခဏာတွေပေါ်လာတဲ့အချိန်မှာသက်ဆိုင်ရာဆရာဝန်နဲ့ပြသတင်တာပါဆရာနော်
ဟုတ်ပါရဲ့မမပဲဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆရာကြီးအခုလိုဒီဆရာဝန်နဲ့ပြသတဲ့အချိန်မှာပေါ့နော်အစာပိုင်းယောဂလက္ခဏာတွေဖြစ်လာချိန်မှာအဲ့ဒီချက်ထပ်မဆိုးသွားအောင်ကုသနိုင်တဲ့အနေထားရှိလားဆရာကြီ
းရှိပါတယ်ဆရာဝန်ပြောတဲ့စီမမှန်တော့ပေါ့နော်ဒီပြင်ရနေလို့အဲ့ဒါလေးနဲ့တော့ပြောရပါလေဆရာကဒီကယောဂကချလာနေပြီဒီမှာအုံးမကြီးဆဲလီရဲ့နေလာနေနေလေယောဂပူဆူလာနေပြီအပူဆူလာကံအောင်ဆိုပြီးတော့စီပူပြန်လို့လာတာပေါ့ဥပမာပြောရင်ပထမနှစ်မှာပဲစီးတဲ့စလုံးစလုံးလိုပဲ။တင်းငါးချောင်းနဲ့ကြရစီးတဲ့စလုံးလိုပို့လို့တာမှာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။လုံးဝပြောက်ကင်းအောင်တော့မကုနိုင်ပဲနဲ့ဒီဖြစ်လာတဲ့လက္ခဏာတွေပေါ့နော်။တက်တာအောင်နဲ့ပုံမဆိုးအောင်ထိန်းပေးသွားတဲ့သဘောပေါ့ဆရာနော
်။ဩဟုတ်ပါတယ်ဟုတ်ပါတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ကာကွယ်နိုင်တဲ့အနေထားရှိလားဆရာ
။ဒီကများတော့ဒီ EDA တက်တယ်ပေါ့။ဘာကြောင့်မှမသိရဲ။အိမ်မဆဲလို့ဒီရောရရောကပေါ့။အပြင်ကသူ့စီတဲ့နေရာလေးရှိပါတယ်။ဒါအဲ့တော့ဟုတ်လေမပြောရင်တော့ဒီလိုဟို infection အမောရောင်းတာလို့အလားတင်းကြီးကြီးကြီးတာတို့
ဓာတုပစ္စည်းတွေ
အဲ့ဒါဒီပြည်ပြီးတော့ဒီရှောင်းလို့ခိုင်းတာရပါတယ်ဆောရင်းမောကဒီမလိုပဲတဲ့ခုနကဟိုပေါ်လို့ရှင်မောဘူးကြီးကြီးလို့အလားဘာလို့စိတ်ပိုင်းဆိုင်ရာစီအကြာကြီးတောက်ထားတယ်အမီမီကတော့ဒီလက္ခဏာတွေပေါ်တယ်အဲ့ဒီမျိုးတော့ဝဲထားရင်တော့ဒီလိုကောက်ွက်ပြီးသားဖြစ်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ခုနကအဲ့တော့ဘာလဲဆိုကြရတယ်မင်းကလေးရောလာတော့ဘီယာဒီ family ကဒါစီတော့ဘာဒင်ဘောတော့ရောမြားလာပါဒီနာလည်းစိတ်တက်ကြခုနကလေကျွန်တော်ပြန်ရလေပေါ့အစီလေးမှမတန်ဒီပြင်လည်းလောပါပါတယ်အဲ့ဒီမှာကျွန်တော်ပြပြီးတော့ဒီပတ်သက်ကမှလည်းလေဖြည့်စီရိယအဲ့တော့ for example sentiment မတူပါဘူးအဲ့တော့ပြန်ပြန်တာဆာဆာနဲ့တော့ဒီလုံးတဲ့မှာအဲ့ဒါကတော့နူရီစာရီတောင်စီရနေတယ်ဆက်ပါတယ်။အကောင်းလာတော့ဒီရည်ကြီးတက်တက်ရောင်ရင်တော့ဒါပေါ်အစီအစဉ်ကာဗွန်နေတဲ့ဝါတာဟလာဘုံမစပါ
ဆိုတာဆိုတာရေပါဆက
်တယ်။အဲ့ဒါကစီကိုအဲ့ပါရတဲ့အဲ့လိုရောတော့ဒီဝါနေနေစိတ်သွားသူပြအစွမ်းပြတာပေါ့နော်စီရနေတယ်ပြတာအဲ့လိုတောင်းပြီးစနစ်ကလည်းလိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
Women's Season တင်ဆက်တဲ့ကျမရေးအစီအစဉ်ပြီးအခုဦးအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ကြရပါမယ်။မြေဆုံရေအားလျှက်စစ်စီမံကိန်းရပ်ဆိုင်းထားတာကိုပြန်ဆနိုင်မှုအတွက်မြန်မာပြည်ဆိုင်ရာတရုတ်တံအမတ်ကကြိုးပမ်းနေပေမဲ့တရုတ်အကျိုးစီးပွားအတွက်သာရည်ရွယ်တဲ့စီမံကိန်းကိုမြန်မာနိုင်ငံသားတွေကလက်မခံကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်။
ဒီဆုံးရာရက်စစီမံကိန်းကိုစုံစမ်းစစ်ဆေးပြီးအစိုးရကစားရေးဖို့2016ဩဂုတ်လမှာကော်မရှင်ဖွဲ့စည်းခဲ့တာမှ အခုဆိုရင်နှစ်နှစ်ကျော်သွားပါပြီ။မြေဆုံစီမံကိန်းအကောင့်တွေဖို့ဖို့စေအစိုးရနဲ့တရုတ်2006မှာစာချုပ်ချုပ်ဆိုပါတယ်။မြေဆုံအပြင်မေခနဲ့မေလိခမြစ်တွေမှာရေအားလျှောက်စစ်တည်ဆောက်ဖို့လည်းပါဝင်ပါတယ်။မြေဆုံအစီရင်ခံစာကိုအခုတည်းကမထုတ်ပြန်နိုင်သေးပါဘူး။မြေဆုံကိစ္စအချိန်ဆွဲနေရင်မြမပြည်မှာရင်းနှီးမြှုပ်နှံမဲ့တရုတ်ကုမ္ပဏီတွေစိတ်ကုံသွားနိုင်တယ်လို့ကချင်ပြည်နယ်ကိုဒီဇင်ဘာလကတွားရောက်ခဲ့တဲ့တရုတ်တာအမဟုံးလျံကပြည်ပေးလိုက်ပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာလိုအပ်တဲ့လျှက်စစ်ဓာတ်အားအတွက်မြေဆုံစီမံကိန်းကိုနှောင်းနှစ်ဖက်လက်ခံနိုင်အောင်အစွမ်းကုန်ကြိုးစားနေတယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်တရုတ်တန်ယုံ Facebook မှာမြန်မာဘာသာနဲ့ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ကဒေသခံတွေဟာမြေဆုံစီမံကိန်းကိုစန့်ကျင်တာမျိုးကန့်ကွက်တာမျိုးမလုပ်ကြကြောင်းပြပရောက်ပုတ်ကိုယ်တွေနဲ့အဖွဲ့အစည်းတွေကသာမြေဆုံစီမံကိန်းကိုကန့်ကွက်နေတာဖြစ်တယ်လို့ဆိုပါတယ်မြေဆုံကိုမကန့်ကွက်တဲ့ကချင်နိုင်ငံရေးပါတီနဲ့လူမျိုးရေးအဖွဲ့အစည်းတွေကိုလည်းတန်အမဟုံးလျံကချီးကျူးထားပါတယ
်ဒါပေမဲ့တန်အမဟုံးလျံနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးခေါင်းဆောင်တွေကတော့မြေဆုံစီမံကိန်းကိုထောက်ခံကြောင်းမပြောဘူးလို့ညှင်းဆိုလိုက်ပါတယ်တရုတ်တန်အမရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းဇန်နဝါရီ14ရက်နေ့မှာကချင်နိုင်ငံရေးပါတီ3ပါတီကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်တန်အမတ်နဲ့တွေ့ဆုံစဉ်မြေဆုံစီမံကိန်းကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ကချင်ခေါင်းဆောင်ဒေါက်တာတူးကြာကဆိုပါတယ်။တရုတ်တန်အမတ်နဲ့တီးတန့်တွေ့ဆုံတဲ့ကချင်နေချင်းအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌကလည်းမြေဆုံကိုထောက်ခံကြောင်းမပြောခဲ့ဘူးလို့ဆိုပါတယ်။အနောက်တိုင်းနိုင်ငံတွေဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုသာစိတ်ဝင်စားပြီးလက်တွေ့ကူညီမှုနည်းပါးကြောင်းကချင်တိုးတက်ဖွံ့ဖြိုးရေးကိုတရုတ်ကသာစိတ်ရင်းအမှန်နဲ့ကူညီနေတာလို့တန်မတ်ဟိုလျံကဆိုပါတယ
်မြန်မာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေကိုတရုတ်ပြည်ကိုဖိတ်ခေါ်ပြီးပြည်တွင်းမှာလည်းလက်ဆောင်ပစ္စည်းပေးကမ်းနိုင်ရင်ပြောကျင်တာပြောခွင့်ရှိတယ်လို့ဟိုလျံကတင်းနေပုံရပါတယ် NLD ပါတီကတော့မြေဆုံကိစ္စမှာပြည်သူနဲ့တပါးရင်းရှိတယ်လို့ NLD ဒုဥက္ကဋ္ဌဖြစ်သူဒေါက်တာဇော်မြင့်မောင်ကဇန်နဝါရီလ19ရက်နေ့ကတာချီလိတ်ခီးစင်မှာပြောဆိုသွားပါတယ် NLD ပါတီဟာပြည်သူပါတီဖြစ်တာမို့ပြည်သူသဘောထားနဲ့ဆန့်ကျင်တာမျိုးကိုလုံးမမဟုတ်ဘူးလို့ဆိုပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဘူတန်ရွှေအစိုးရနဲ့တရုတ်ကုမ္ပဏီတို့အကြားချုပ်ဆိုထားတဲ့စာချုပ်တွေကစပြီးပြန်လည်ဆန့်ကျင်နေရတာမို့စီစစ်လေးလာမှုမှာကြန့်ကြာနေတယ်လို့ဆိုပါတယ်တရုတ်တန်အမဟုံးလျံကတော့ပြီးနိုင်ကမ်းနိုင်ရင်ကိုလိုချင်တာကိုရလိမ့်မယ်လို့ယူဆနေပုံရပါတယ်
ရခိုင်ပြည်နယ်မှာလူသားချင်းစာနာပြီးကူညီထောက်ပံ့ရေးပြန်လည်နေရာခြားရာရေးဖွံ့ဖြိုးရေးစတဲ့စီမံကိန်းတွေအကောင့်ထဲဖော်တာကိုတရုတ်ကကူညီနေပါတယ်။နိုင်ငံကအတိုင်းအဝန်းမှာတရုတ်အစိုးရဟာမြန်မာအစိုးရဘက်ကခိုင်မာစွာရည်တည်ပေးနေတယ်လို့လည်းဟုံးလျံကဆိုပါတယ်။ NLD အစိုးရနဲ့မြန်မာတပ်မတော်ကိုအပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချနေတော့တရုတ်ကကူညီထောက်ပံ့နိုင်ရင်ဆွေမျိုးပေါက်ဖို့ဆက်ဆံရေးကိုတဆင့်မြင့်ပြီးမြေဆုံကိုပြန်ဆနိုင်လိမ့်မယ်လို့တရုတ်ဘက်ကတွက်ဆနေပုံရပါတယ်။လူဒန်းတာကိုနှစ်သက်တဲ့မြန်မာပြည်သားတွေကျေနပ်အောင်ငွေအားပစ္စည်းအားနဲ့တရုတ်ကပေးကမ်းနေတာဖြစ်ပုံရပါတယ်။တရုတ်မြန်မာစင်ကြံနဲ့တရုတ်ရဲ့ရန်ဝန်လမ်းကြောင်းစီမံကိန်းမှာမြေဆုံရေအားလျှက်စစ်ဟာအရေးကြီးတယ်လို့ဆိုပါတယ
်။မြန်မာပြည်ကတရုတ်စီမံကိန်းအားလုံးဟာတက်ဆိုင်ရာအာဏာပိုင်ရဲ့သဘောတူချက်နဲ့အကောင့်အထည်ဖော်နေတာဖြစ်ပါတယ်။အစိုးရအာဏာပိုင်တွေကျေနပ်ဖို့ကတရုတ်ကုမ္ပဏီတွေကအဓိကထားကြပါတယ်။ဒေသခံပြည်သူသဘောထားမပါဘဲမြန်မာပြည်မှာတရုတ်စီးပွားရေးလုပ်နေတာအနှစ်30ကျော်နေပါပြီ။အပြည်ပြည်ဆိုင်ရာ NGO အဖွဲ့တွေကလည်းသူတို့လုပ်ချင်တာကိုလုပ်နိုင်အောင်နေပြည်တော်ရဲ့သဘောတူချက်ရဖို့ကြိုးစားကြရပါတယ်။ဥပမာခါခါပိုရာစီအမျိုးသားဥယျင်တည်ထောင်မဲ့စီမံကိန်းကိုဖျက်သိမ်းပေးဖို့ရွာပေါင်း200ကျော်ကဆန္ဒပြတောင်းဆိုတာကိုကြည့်ရင်ဒေသခံပြည်သူလူထုသဘောထားကိုအဓိကမထားတာတင်ရှားတယ်လို့ဇန်နဝါရီလ17ရက်နေ့ထုတ် China Law Blog မှာတန်တမာဟောင်းရောဘတ်ဝဲလ်စ်ကရေးထားပါတယ်။ဒါပေမဲ့မြေဆုံစီမံကိန်းဟာတပြည်လုံးနဲ့သက်ဆိုင်ပြီးတပြည်လုံးကကန့်ကွက်နေတာမို့အစိုးရအာဏာပိုင်ကရက်ဆိုင်ထားရတာဖြစ်ပါတယ်။ဒီစီမံကိန်းကိုရေးဆွဲခဲ့တဲ့စေအစိုးရအဖွဲ့ဝင်ဟောင်းတွေမှလည်းဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆကြပါတယ်။တကယ်တော့ဟုံးလျံပြောထားတဲ့စီးပွားရေးစင်ကြံနဲ့ရဝင်းလမ်းကြောင်းစီမံကိန်းဟာတရုတ်အကျိုးစီးပွားမြင့်တင်တဲ့လုပ်ငန်းတွေဖြစ်လို့တရုတ်ကသာရင်းနှီးမြှုပ်နှံပါလိမ့်မယ်။မြေဆုံစီမံကိန်းဖျက်သိမ်းလိုက်လို့ဒီလုပ်ငန်းတွေအကောင့်ထဲမပေါ်ရင်လေမြန်မာပြည်သူအတွက် ဘာမှတူကြမှာမဟုတ်ကြောင်းပါခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါအခုတော့တိုင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့တန်းတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲကြောင့်ရသေးတောင်မြို့နယ်သမီလာကျေးရွာသားတို့ထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်မြစ်ဆုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးကန့်ကွက်မှုတွေလည်းရှိလာနေရဆိုတာနဲ့ NCA နဲ့ပတ်သက်ပြီးတော့တက်မတော်နဲ့တိုင်းသားအဖြစ်ရအဖွဲ့တို့ကြားအမြင်မတူမှုတွေရှိလာတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်တမိလှကျေးရွာအနီးရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်ကျေးရွာအတွင်းလက်နက်ကြီးလက်နက်ငယ်ကြီးစံတွေကြားရောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့သလိုလက်ဝတ်ရွှေထည်တွေအပါအဝင်ငွေကျပ်သိန်း20ကျော်ပျောက်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇန်နဝါရီလ26ရက်နေ့နံနက်ပိုင်းကတိုက်ပွဲကြောင့်ခုနှစ်နှစ်အရွယ်မောင်စိုးနိုင်ဦးခေါင်းမှလက်နက်ကြီးအစထိမှန်ခဲ့တဲ့အတွက်တည်ဆုံသွားခဲ့ပြီးအမျိုးသမီးနှစ်ဦးလဲကြီးစံထိမှန်ခဲ့တယ်လို့ကျေးရွာသား3ဦးလဲရိုက်နှက်ခံရတဲ့အတွက်ရေသိတောင်ဆေးုံမှာဆေးကုသမှုခံယူနေရပါတယ်ရေသိတောင်မြို့နယ်ပြည်နယ်လွတ်တော်ကိုစလဲဦးတတ်နိုင်ကတော့တမိလှကျေးရွာကိုသွားရောက်ခဲ့ပြီးရွှေနဲ့ငွေအပါအဝင်ပျောက်ဆုံးသွားတဲ့စည်ရင်းတွေကိုပြုစုထားတယ်လို့အခုဖြစ်ရတွေကိုတတ်မတော်ကြီးကဲရီထံမှတင်ပြသွားမှာဖြစ်ပြီးလွတ်တော်မှလည်းအစိုးရတင်တွင်းဖို့စီစဉ်ထားတယ်လို့ပြောပါတယ်တတ်မတော်အနေနဲ့ရွာသားပိုင်ရွှေငွေတွေကိုတပ်ဖက်ကယူဆောင်သွားတာမရှိဘူးလို့တမရော်တည်မှန်ပြန်ကြားရေးအဖွဲ့ကမီဒီယာတွေကိုပြောဆိုထားပါတယ
်တမရော်ဦးသိန်းစိန်လက်ထက်ရပ်ဆိုင်ခဲ့တဲ့မြစ်ဆုံရေကာတာစီမံကိန်းကိုအမျိုးသားတင်မှုကစီအဖွဲ့ချုပ် NLD လက်ထက်မှာပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမြစ်ဆုံကပြောင်းရွှေ့ခံသီရခံတွေဘာသာရေးကောင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကစီမံကိန်းသာဝရရပ်ဆိုင်ပြီးတောင်းဆိုနေကြပါတယ်ကချင်လူမှုဖွံ့ဖြိုးရေးဖွဲ့ MRG ကတော်ကြာခွန်ကတော့မြစ်ဆုံစီမံကိန်းကြောင့်စီမံကိန်းဧရိယာထဲမှာပါဝင်တဲ့ကျေးရွာကဒေသခံတွေရဲ့ဆုံးရှုံးနေတဲ့မှုတွေဟာအစားထိုးမရအောင်ရှိနေပြီးစီမံကိန်းနဲ့ပတ်သက်ပြီးဒီကနေ့ချိန်ထိအစိုးရဆက်ဆက်ကပွင့်လင်းမြင်တာမှုမရှိတာကြောင့်ဒီစီမံကိန်းကိုသာဝရရပ်ဆိုင်သွားတဲ့အထိကြိုးပမ်းသွားမယ်လို့ပြောပါတယ်မြစ်ဆုံရေအားလှည့်စစ်စီမံကိန်းကိုလုံးဝကောက်ွက်ကြောင်းနဲ့ရှေ့ဆက်လှုပ်ဆောင်သွားမယ်ဆိုရင်တနင်္ဂနွေလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်သွားမယ်လို့ဇန်နဝါရီလ29ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာပြုလုပ်ခဲ့တဲ့မြစ်ဆုံစီမံကိန်းကန့်ကွက်ဆန္ဒပြပွဲကခေါင်းဆောင်တွေကပြောဆိုပါတယ
်ဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနဲ့နောက်ဆုံးထားပြီးနေကြွန်ထားတဲ့တပ်တွေအားလုံးစုပ်ပေးရမယ်ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်တွေဟာတစ်ဖက်သက်ဆွဆွဲချက်တွေဖြစ်တဲ့အတွက်လှုပ်ဆောင်ဖို့အဆင်မပြေကြောင်းရှမ်းပြည်တပ်မတော် RCSS SSA အတွင်းညွှန်မှုနဲ့ဗိုလ်မှူးကြီးဆိုင်ငွန်းကပြောပါတယ်ဇန်နဝါရီလ29ရက်နေ့ကနေ29ရက်နေ့အထိကျင်းပတဲ့ကိရာတတ250ကျော်တက်ရောက်တဲ့ဌာနချုပ်အစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့တာပါဇန်နဝါရီလ25ရက်နေ့ကတပ်မတော်တည်မှန်ပြန်ကြားရေးကတိုင်းနာလက်နက်ကင်တပ်ဖွဲ့အသီးသီးအတွက်တတိပေးချက်တွေထုတ်ပြန်ထားတဲ့နောက်တနင်္ဂနွေလုံးအပြည့်ရထားတဲ့ RCSS SSE အတွက်နေဂျိုနာရီသဘောတူညီချက်မလိုက်နာတာတွေအထူးတတိပေးထားတာတွေ့ရပါတယ်
ချင်းမြင့်နယ်ဆွေရကနေဟန်ခါမြို့ပြစီမံကိန်းအတွက်မြို့ဧရိယာမြေကွက်28000ဧကနဲ့မြို့ပြဧရိယာမြေကွက်900စိုးချက်နေမှုကိုကန့်ကွက်တဲ့အနေနဲ့ချင်းတောင်တို့လယ်ရမ200ကျော်ကဇန်နဝါရီလ25ရက်နေ့ကစီတန်းလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြို့ပြစီမံကိန်းအကောင့်တွေဖော်ဆောင်ရေးအတွက်ချင်းမြင့်နယ်ဆွေရရဲ့လှုပ်ဆောင်မှုဟာပွေလင်းမြင့်တမ်းမှုမရှိတဲ့ပြင်ဘိုးဘွားပွိုင်မြေပိုင်ရှင်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုမရှိတဲ့အတွက်အခုလိုဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့ဆန္ဒဖော်ထုတ်မှုကိုဥဆောင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စာတလန်းကပြောပါတယ်ဟာကားမြို့ကိုမြို့တော်အင်ကာရညီညွတ်ဖို့နဲ့အိမ်မြေကွက်မရှိသူတွေအတွက်ရည်ရွယ်ပြီးမြို့ပြစီမံကိန်းကိုအကောင့်တွေပို့ဖို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့ကလည်းပြောဆိုထားပါတယ်
လာမည့်တပူရဲလာပြည့်ကျော်တရက်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့82ကြိမ်မြောက်မွန်အမျိုးသားနေ့ဗဟိုကျင်းပရေးအတွက်ပြည်တော်စုတိုင်းနိုင်ရေးရဝန်ကြီးကငွေကျပ်35သိန်းထောက်ပံ့ခဲ့တယ်လို့သိရပါတယ်။ဇန်နဝါရီလ21ရက်နေ့နေ့လယ်ပိုင်းကပြည်တော်စုဝန်ကြီးနိုင်တက်လွင်အမှုပြုတဲ့ဌာနဆိုင်ရာအရာရှိတွေနဲ့မွန်အမျိုးသားနေ့ကျင်းပရေးကော်မတီဗဟိုဥက္ကဋ္ဌနိုင်စိုးသိန်းဦးဆောင်တဲ့အဖွဲ့ဝင်တို့တွေ့ဆုံစင်မှာပေးအပ်ခဲ့တာဖြစ်ပါတယ်။မွန်အမျိုးသားနေ့ဗဟိုအခမ်းအနားကိုပကိုးမြို့ရွှေမော်တော်ဘုရားယင်ပြင်မှာလာမဲ့ဖေဖော်ဝါရီလ20ရက်နေ့ကစတင်ပြီးသုံးရက်တိတိအခမ်းအနားကျင်းပသွားမှာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လိုက်တင်ဆက်ပေးသွားမှာပါ။စစ်ကတိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကတပ်မတော်ကတတိပေးချက်ထုတ်ပြန်လာတာဟာတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကိုဂုံတိုက်ခါထိခိုက်စေတယ်လို့တိုင်းနာခေါင်းဆောင်တချို့ကယူဆကြပါတယ်။တပ်မတော်နဲ့အပြည့်ရဲ့အဖွဲ့တွေကြား NCA နဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေရှိလာနေခဲ့တာပါ။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
တမတော်ရဲ့ထုတ်ပြန်ချက်တွေဟာတနိုင်ငံလုံးပြစ်ခတ်ထိုက်ခဲ့မှုရက်ဆယ်ရေးသဘောတူညီချက် NCA စာချုပ်ထဲမှာတစ်ဖက်ဖွဲ့စည်းရဲ့ဂုံတိုက်ခါညှိနှိုင်းစေတဲ့အပြော့စုပြုမှုတွေကိုရှောင်ရှားရမယ့်ချက်တွေပါရှိနေတယ်လို့လည်းကရစ်မျိုးသားစည်းရုံး KNU ထွေထွေတွင်းရင်မှုဗဒိုစောတာသူမှုကအခုလိုပြောပါတယ်
။ KNU အနေနဲ့ NCA ပေါ်မှာမနဲ့ခိုင်ခိုင်မာမာယက်တီပြီးတော့ NCA ကောင်းတယ်မှုကျွန်တော်ကြိုးစားနေတယ်။ဒါပေမဲ့ဒီ NCA ကနှစ်ဖက်လုံးကလက်ခံတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဖြစ်လာအောင်လုပ်မဲ့ dialogue process တစ်ခုကပျောက်နေပါတယ်အဲ့ဒါကိုရဖို့အတွက်ကျွန်တော်တို့ဟိုဆက်လက်ပြီးတော့အစိုးရနဲ့တပ်မတော်ပဲဆိုင်ရာခေါင်းဆောင်များကိုဆက်လက်ပြီးကျွန်တော်တို့တောင်းဆိုသွားမယ်ကျွန်တော်တို့ဒါကိုဆွေးနွေးညှိနှိုင်းချင်တယ်ကျွန်တော်တို့လူနှစ်ဖက်ကြားမှာကွာဟနေတဲ့မတူညီတဲ့အဓိပ္ပာယ်ဖွင့်ဆိုမှုတွေကျွန်တော်တို့ကြော်ထွားနိုင်မှာဖြစ်ပါတယ
်တပ်မတော်ရဲ့တတိပေးထုတ်ပြန်ချက်တည်းမှာ NCA လက်မှတ်ရေးထိုးပြီးတဲ့ KNU အဖွဲ့ဟာစစ်ကြေးကောက်ခမှု2ကြိမ်တပ်မတော်ကိုချောင်းမြောင်းပစ်ခတ်မှု9ကြိမ်ကမ်းမိုင်းဖြစ်စဉ်နှစ်ကြိမ်ပြီးခဲ့တဲ့တလအတွင်းမှာပြုလုပ်ခဲ့တယ်လို့လည်းပြီးခဲ့တဲ့ဇန်နဝါရီ25ရက်နေ့မှာထုတ်ပြန်ထားသလိုအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကလည်းဖြစ်စဉ်နဲ့တကွဖော်ပြထားတာပါ။နေမြေကျော်လွန်လှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာမိမိတတ်မှတ်နိုင်မည့်အတွင်းတို့2019ခုနှစ်ဖေဖော်ဝါရီလ12ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာကြဖို့တတိပေးလိုကြောင်းနဲ့မလိုက်နာဘူးဆိုလို့ရှိရင်လောက်သွားရမယ့်အစီအတွေရှိတယ်လို့တမတော်ပြောခွင့်ရဘူမှုကြီးဇော်မင်းထွန်းကအခုလိုပဲပြောသွားပါဗျ။
ကျွန်တော်တို့ဒီ2020ပြည့်နှစ်မှာညီညာရေးမဖြစ်ပြောင်းလုပ်မယ်လို့တန်လိမ့်တန်ချပြီးသားပါ။ညီညာတဲ့လုပ်ငန်းတွေလည်းရှိတယ်။ပြည်ပထုတ်ပြန်ချက်တွေထားမလိုက်နာဘူးဆိုရင်လောက်သွားမယ့်အစီအတွေရှိပါလိမ့်မယ်။ဒီအစီအတွေအတိုင်းကျွန်တော်တို့ကလောက်ရပါလိမ့်မယ်။
မကြာခင်မှာအစိုးရနဲ့တမတော်တို့ကိုတီးသားငင်းချမ်းရေးဆွေးနွေးဖို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့စီစဉ်ထားပြီးဖြစ်ပေမဲ့လည်းဆွေးနွေးပေါ်ဆွေးနွေးဘက်ချင်းချင်းတမတော်ကအခုလိုလူသိရှင်ကြားထောက်ပြန်လာတဲ့အပေါ်မှာမိမိတို့ခေါင်းဆောင်တွေမှာဆွေးနွေးစရာရှိတယ်လို့လည်း RCSS အကြောင်းပေးပုဂ္ဂိုလ်ဦးခွန်စီကအခုလိုပြောပါတယ
်ဆွေးနွေးဘက်ချင်းချင်းအကြောင်းကြားရမယ့်ကိစ္စတွေအဲ့လိုမျိုးအကြောင်းမကြားဘဲနဲ့တခါလေးလူသိရှင်ကြား statement ထုတ်တာဒါတင်တော်လားမတင်တော်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရပ်တန့်နေတဲ့ငင်းချာရေးဖြစ်စဉ်ကိုလာမယ့်ဖေဖော်ဝါရီလအတွင်းမှာဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အလို့တဘောဆွေးနွေးမှုတွေပြုလုပ်နေစမှာပဲသမ္မတော်ရဲ့အခုလိုသတိပေးထုတ်ပြန်ချက်ထွက်ပေါ်လာတဲ့အပေါ်မှာရိုက်ခတ်မှုတွေဘယ်လိုရှိလာမလဲဆိုတာကိုဆက်လက်စောင့်ကြည့်သွားရအောင်မယ်လို့နိုင်ငံရေးအကဲခတ်သူတွေကယူဆနေကြပါတယ်ရှင်
ဆက်ပြီးတော့ထိုင်းနိုင်ငံသာသနာတော်ပြန်ပွားရေးနဲ့ဒေသနာပြန်ကြားရေးကော်မတီအဖွဲ့ကနေအာရှတလွာကပရာဟိတလှူဆောင်သူလူပုဂ္ဂိုလ်အဖွဲ့စည်း900ကျော်ကိုစံပြပုဂ္ဂိုလ်အဖြစ်ငါးအဝေါ့ဒ်ငါးဆုချီးမြှင့်ခဲ့ရမှာတန်ဃာတော်၅ပါးအပါအဝင်မြန်မာနိုင်ငံသား၁၀ဦးအနက်ရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်မြို့နယ်ကပန်လန်းဆိုင်ပြည်သူစစ်တပ်ဖွဲ့ခေါင်းဆောင်ဦးဆက်လန်းဆိုင်ဟင်းပါဝင်ပါတယ်။မူရင်းစေဝါနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေတဲ့ပြည်သူစစ်ခေါင်းဆောင်ကိုဘာကြောင့်အခုလိုမျိုးစုချင်းမြင်ပါတလဲနမ်ဟောမ်ကနေမင်းမြန်ရာမှာဦးဆက်လျန်းဆိုင်ဟင်းကရှမ်းဘာသာနဲ့အခုလိုမျိုးစပြောပါတယ
်စောခုနခမလာဘုထတက်ကတူနာဘောင်ခါမဝပေါ်ကစီပေါ်နဲ့
တောင်ကြီးမြို့ဘုထတက်ကတူကဆရာတော်ဒေါက်တာနော်ခမလာကကျွန်တော်ကိုဖုန်းဆက်အကြောင်းကြားလာတယ်ကျွန်တော်အနေနဲ့အလူဒါနပြုနာမည်ကြီးနေလို့ရွေးချယ်ပြီးစုပေးတာလို့မိန့်တော်မူတယ်စုပေးပွဲမှာပြောတဲ့အတိုင်းဆိုရင်ကျွန်တော်က၃စုတောင်ရရမှာဗျမြုပ်တည်တဲ့စုရဲ့လူမှုကူညီတဲ့စုရဲ့တာနာတော်ထွန်းကားပြန့်ပွားရဲ့အတွက်စုရဲ့ပေါ့ကျွန်တော်ကဒီ3ခုလုတ်ခဲ့တယ်လေ
ဟုတ်ကဲ့ပြည်သူစစ်အဖွဲ့ဆိုရင်မူရင်းစေဝါနဲ့ပတ်သက်တယ်လို့ပြောဆိုနေကြပါတယ်
ဆိုတော့တေရဖုံမျိုးရေးအတွက်အခုလိုတာဒနာတော်ပြန့်ပွားရေးအတွက်လူဒါဒါနာအဖွဲ့အစည်းကေတာတက်သားတွေကိုကျွေးမေးတာတွေကမွေးရေးဆေးဝါးမလုပ်ရင်ပဲလုပ်ငန်းကနေပိုက်ဆံရလာပါတယ်ရှင်
Mungkin tak kira tu, nak aku hit kiam aku hit mungkin dengan kita hit yang ni, dia kau muka ya. Mungkin.
Tak kira jenno apa esir itu, cuma mui pun dia pun jual lengan dia lupa, lupa tanpa suraga jenno tu timu mami di saking mereka lengan dia sikit barai. So yang ni tu lengan dia dia win lupaai. Jenno tu mah tante sayang dia mianji si de, mandiri mah si pek bila mian sayang si de, nam cang mah si pan dia pun hari. Hotel ni kiri dua lengan dia mianji lupa. ปีด้วยเท่ามาเป็นหอบูอาสุยานเนี่ยปังปีป้ากูเดียววินแต่ดูดิมปูดารีเลยสลบไปเลยที่สุยาชีบิโลเชสเซปปาสลบพูชีบัดเลยเช่นแต่พอเป็นตัวเป็นสามารถถึงมาเมื่อเดียวก็มันทางเส้นตีได้พุ่มพิวลงงานหรือเสลบตัวเมย์แต่เฉลี่ยมีในเมืองพงมีมาปงจีจังหรือตัวเศร้าเมย์อลูดันจีเดลบเมย์ในปีต่อมาปุ๊กตากายปงสันดูจังจีเศร้าลูดันพูชีเดชั้นเบียเชปายเมืองเป็นเนี่ยตันเรียนนอกชั้นมา กุนเฮงนำจังเลยเลี้ยงปังลงสาเรียมยุดเดียมาเลยสาวลูกดามพูบงจีจังหรือเปลี่ยนเส้นทางเลยดีเดียดาเปลี่ยนสุ่ยในลำเผาเมย์สีสวยได้ลุงเงี่ยด้วยด้วยสีเพียบไปพูปิวปิ้งยิ้มสังเดียเลยพูนิทาเลยตาเปลี่ยนกลีด้วยด้วยสาดินจังสังหรือทับพูนพูสีจ้าเลยอะคุชิมยันไล่แต่นักอาวัตสุฮะนัทเอาเสียคนในมามาบารมาเจพิสาดินชิมยันไปอัดเดือดสุขจะไปเลย
ရခိုင်တမတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေကြောင့်ရဒေတောင်မြို့နယ်တမိလှကြေးရွာအတွင်းလက်နက်ကြီးငယ်ကြီးစားတွေကြောက်ခဲ့ပြီးရွာသားတချို့ထိခိုက်မှုရှိခဲ့တယ်လို့ရွှေထဲတွေအပါအဝင်ငွေကြေးသိမ်းနှစ်ဆယ်ကျော်ပျောက်ဆုံးခဲ့ပါတယ်မြစ်စုံရေကာတာစီမံကိန်းပြန်လည်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတဲ့နောက်ဒေသခံတွေပါရာရေးကောင်းဆောင်တွေနိုင်ငံရေးပါတ
င်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဆက်ဒေသတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။စီစဉ်ရေးအဆုံးမသက်ခင်မှာဒီနေ့အတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်။ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကိုရာထူးကဖယ်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းကဝန်ဝင်ကူညီပေးကြဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။နယူးယောက်တိုင်းသတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်မှာတော့ကမ္ဘာတစ်ဝန်းကနိုင်ငံပေါင်း50ကျော်ဟာသူ့ကိုယာယီသမ္မတဖြစ်ဓမ္မမောင်ရင်လည်းအမျိုးသားလွတ်တော်ဥက္ကဋ္ဌဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့ညီတာဝန်ရှိသူဖြစ်အသိမှတ်ပြုလက်ခံထားကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုကူညီပေးရဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုအတိုက်ခံခေါင်းဆောင်ကပန်ကြားခဲ့တာပါ။နိုင်ငံတကာတန်တမာနေခန့်အပ်ပြီးပြည်ပကတိုင်းပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေတဲ့အကြောင်းလဲဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ကပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအရာကြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်စည်စစ်ပွဲဖြစ်ပွားနေတာတွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးဒုတိယအကြိမ်ဆွေးနွေးမှုတွေအဆုံးသတ်မဲ့ဒီနေ့မှာပဲတရုတ်ခုစည်အဖွဲ့ခေါင်းဆောင်ဒူဝင်ကြီးချုပ်လီဝေးနဲ့သမ္မတဒေါ်နယ်ထရန့်အင်ပီရိုမှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်ဖက်တွေ့ဆုံမှုတွေမှာရည်ရွယ်ချက်ကောင်းပြီးချက်ချောမောရှိခဲ့ကြောင်းလဲသမ္မတထရန့်ကဒီနေ့ဆိုပိုင်း Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုခဲ့တာပါ။မကြာခင်မိတ်ဆွေတရုတ်သမ္မတနဲ့နောက်တစ်ကြိမ်တွေ့ဆုံပြီးကာလကြာရှည်ရှိခဲ့တဲ့ပုံမခဲခဲတဲ့ကိစ္စတွေကိုမဆွေးနွေးရသေးခင်မှာနောက်ဆုံးသဘောတူညီချက်တော့ရနိုင်အောင်မဟုတ်တဲ့ကြောင်းလဲသမ္မတထရန့်ကပြောဆိုထားပါတယ်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကာဘိုဆုံးဖြတ်ထားတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲထပ်မံပြောဆိုလိုက်ပါတယ်။တိုင်းတည်ဆောက်မဲ့အစီအစဉ်တွေအသုံးစရိတ်ကိုလွှတ်တော်ကအတိမပြုခဲ့ရင်တော့မှတနည်းမဟုတ်တနည်းရအောင်ဆောက်လုပ်သွားမှာဖြစ်တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ပေါ်ကနေမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါရဲ့။အမေရိကန်ပြည်ထောင်စုမှာစံချိန်တင်လောက်အေးရန်ကိုအမေရိကန်တန်းနဲ့ချီပြီးပေါ်ဒူးနေညာကခန်းစားခဲ့ကြရပါတယ်။အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းဟာရေခဲမှအောက်အထိရောက်လာအောင်ကိုအေးခဲခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အေးခဲတဲ့ရာသီဥတုကြောင့်သေဆုံးသူအနည်းဆုံး12ယောက်တိအထိရှိနေပါပြီ
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zone ဖြစ်ပါတယ်။ကြာတာပြီးနေ့ညပိုင်း VOA Season ထုတ်လွှင့်ချက်တွေကို Line Meter 19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအပိနာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.